မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်နိုဝင်ဘာလ3ရက်ကြာရပြင်းနေ့ညနေခင်းအစီအစဉ်တွေကို line to meter 7925တို့ကနေတိုက်ထုတ်လွှင့်နေပါပဲရှင်ကျွန်မနန်းလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံဂျဗာပင်လယ်ထဲပြတ်ချက်သွားတဲ့ Lion Air လေကြောင်းလိုင်းကလေယာဉ်ပြတ်ကနေခီးစဉ်ချက်လက်မှတ်တမ်းတင်black box တခုကိုရေငုံသမားတွေရှာဖွေတွေ့ရှိသွားပါပြီ။အမေရိကတိုက်လေပိုင်းကရွှေပြောင်းဝင်ရောက်သူလူအုပ်ကြီးအမေရိကန်နိုင်ငံနဲ့ဝင်မလာနိုင်အောင်တပ်ဖွဲ့ဝင်တပေါင်းခွဲလောက်နေဆက်ကိုဆီလီကောင်းဆီလို့မယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတင်ငီထိုက်နေသူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ EU ဥရောပသမ္မတကမြန်မာနိုင်ငံကိုပေးထားတဲ့ကုန်တွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းနိုင်ခြင်းနဲ့ပတ်သက်ပြီးတော့ကြားမှာကတော့
ဝင်နဲ့တွေကကစားသလိုပဲကစားလိုက်တဲ့အချိန်မှာပြန်ပြီးမွေပြန်မျိုးခံရမယ့်အချိန်မျိုးမြန်မာနိုင်ငံရဲ့တွားတဲ့ဒီနိုင်ငံရေးလမ်းကြောင်းနဲ့ဒီမိုကရေစီလမ်းကြောင်းကို
UNFCCI ကုန်သည်ဆက်မှုအသင်းချုပ်ကတာဝန်ရှိသူတဦးပြောသွားတာပါရှင်မကြခင်အပြည့်အစုံကြားမှာပါဒါအပြင်ရပိုင်တွင်ကျင်းပတော့မယ့်ကြားဖြတ်ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေအကြောင်းသတင်းပေးပို့ချက်မြန်မာနယ်စပ်ကကာစီနိုလောင်းကစားရုံအတွက်အင်တာနက်လိုင်းတွယ်ပေးဖို့ထိုင်းမှာတွေ့ပြီးတဲ့အတွက်ထိုင်းမှာဖန်ခံထားတဲ့တရုတ်နိုင်ငံသားနှစ်ဦးထွက်ပြေးသွားတဲ့တဲ့နဲ့အမေရိကန်ကြားဖြတ်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မကိုလည်းကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကောင်လင်းဦးနဲ့မတင်ရေးထိုက်တို့ကပြောပြပေးကြပါအောင်ရှင်
။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေတင်းလာနေမနေ့တုန်းကပြန်တက်ပြီးသိပ်မကြခင်မှာပဲဂျဗာပင်လယ်ထဲပြတ်ကျသွားခဲ့တဲ့ Lion Air လေကြောင်းလိုင်းရဲ့အမှတ်စဉ် JT610 လေယာဉ်အပျက်စီးတွေကြားကနေခီးစဉ်အချက်လက်မှတ်တမ်းတင် black box တခုကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအင်ဒိုနီးရှားရေတပ်ကရင်ကုန်သမားတွေကပြောပါရယ်ခီးစဉ်မှတ်တမ်းတင်ကိရိယာရီတွေကတခုကိုပင်လယ်ကျမ်းပြင်ရေအောက်မှာရှာဖွေတွေ့ရှိပြီးဆယ်ယူနိုင်ခဲ့တာဖြစ်တဲ့အကြောင်းလဲရင်ကုန်သမားတွေကဒေသခံသတင်းသမားတွေကိုဒီနေ့ပဲပြောဆိုလိုက်ကြတာပါ Boeing 737 Max 8အမျိုးအစားခီးစဉ်တွေချက်လျင်အပျက်စီးတွေကြားမှာလေယာဉ်ခီးစဉ်မှတ်တမ်းတဲ့အတူလေယာဉ်မှူးကမြေပြင်မှာရှိတဲ့လေကြောင်းထိန်းသိမ်းသမားတွေနဲ့နောက်ဆုံးဆက်သွယ်စကားပြောခဲ့တဲ့အသံမှတ်တမ်းတွေပါဝင်အရေးကြီးတဲ့ချက်လက်တွေပါဝင်တဲ့မှတ်တမ်းတင်ကိရိယာတွေကိုပြန်လည်ရရှိနိုင်မှုရင်ခွန်သမားတွေတနေ့ကုန်ရှာဖွေနေတာဖြစ်ပါတယ်။နောက်ဆုံးဆက်သွယ်မှုအတွင်းမြေပြင်မှာရှိတဲ့လေကြောင်းထိန်းသိမ်းစခန်းကတော့လေယာဉ်ကိုပြန်လည်လာဖို့ပြောဆိုထားပါတယ်။ဘန်ကာဘလက်တွန်ကျွန်းကနေထွက်ခွာလာပြီးမကြခင်မှာပဲရေဒါပေါ်ကနေပျောက်သွားတဲ့ Lion Air လေယာဉ်ပြတ်ကျတဲ့နေရာကိုရှာဖွေတွေ့ရှိထားပြီလို့ယူဆတဲ့အကြောင်းအာဏာပိုင်တွေမနေ့ကပဲပြောဆိုထားတာပါ။လေယာဉ်ပြတ်ချမှုအတွင်းလိုက်ပါသွားတဲ့ခီးတယ်နဲ့လေယာဉ်ဝင်တဲ့189ရောက်စလုံးသေဆုံးခဲ့ကြပါတယ်။
မြောက်ကိုရီးယားနိုင်ငံတွင်မှလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRPU ကပြောဆိုလိုက်ပြီးဒီအခြေအနေကိုရပ်တန့်နိုင်အောင်ချက်ချင်းအရေးယူဆောင်ရွက်ဖို့လည်းတောင်းဆိုလိုက်ပါတယ်။ဒီကိစ္စအပေါ်သုံးနှစ်ကြာလေ့လာခဲ့မှုမှဆိုရင်မြောက်ကိုရီးယားမှာအမျိုးသမီးတွေအပေါ်ဆန့်ကျင်အကြမ်းဖက်မှုကတာမန်ဖြစ်ရပ်တစ်ခုလိုဖြစ်နေတာတွေ့ရပြီးနေ့စဉ်လူမှုဘဝရဲ့ဖြစ်ရိုးဖြစ်စဉ်ကိစ္စရပ်တစ်ခုလိုလက်ခံထားကြရတယ်လို့ဒီကနေ့ထုတ်တဲ့စာမျက်နှာ86မျက်နှာပါ HRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။အမျိုးသားပြန်လည်ပေါင်းစည်းရေးကိုရီးယားအင်စတီကျူက2018ခုနှစ်ဇူလိုင်လမှာထုတ်တဲ့မြောက်ကိုရီးယားရဲ့လူခွင့်ရေးအခြေအနေအစီရင်ခံစာထွက်လာပြီးနောက်မှာအခု HRW ရဲ့အစီရင်ခံစာထပ်ပြီးထွက်လာတာပါ။အမျိုးသားပြန်လည်ပေါင်းစည်းရေးကိုရီးယားအင်စတီကျူရဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတွေအပေါ်အိမ်တွင်းအကြမ်းဖက်မှုကိုအလွယ်တကူကျူးလွန်နေတယ်လို့ကြားမှကွဲပြားမှုအပေါ်ခေါင်းပုံဖြတ်အမျက်ထုတ်နေတာတွေလူအဖွဲ့အစည်းအတွင်အကြမ်းဖက်မှုတွေနောက်အမျိုးသမီးတွေကိုအကြမ်းဖက်မှုတွေကနေကာကွယ်ပေးဖို့ဒါမှမဟုတ်လေပြန်လည်ထူထောင်နိုင်ဖို့အတွက်လူမှုအခြေအနေမျိုးမရှိဖြစ်နေတာကိုလည်းဖော်ပြထားပါတယ် HRW ရဲ့အစီရင်ခံစာထဲမှာတော့မြောက်ကိုရီးယားအစိုးရဟာတိုင်တန်းချက်တွေကိုစုံစမ်းတရားစီရင်ဖို့ပြက်ကွက်မှုဘေးဒဏ်သင့်သူတွေကိုအကာအကွယ်ပေးဖို့ပြက်ကွက်နေတဲ့အကြောင်းဒါပေမဲ့နိုင်ငံတွင်းမှာကြားမှခွဲခြားဆက်ဆံရာမျိုးလိင်ပိုင်းဆိုင်ရာအကြမ်းဖက်တာမျိုးလုံးဝမရှိကြောင်းတစ်ဖက်သက်ပြောဆိုရဲဆိုပြီးလည်းဖော်ပြထားပါလေရှင်
။ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာကိုပုတ်ခတ်ဆော်ကားမှုနဲ့ခရစ်ယာန်ဘာသာဝင်အမျိုးသမီးတူအပေါ်အရေးယူထားတာကိုတရားရုံးချုပ်ကပယ်ဖျက်လိုက်တဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်တာတွေမလုပ်ကြဘို့နိုင်ငံအနှံ့ဆန္ဒပြသူတွေကိုဝန်ကြီးချုပ်အင်မရခန်ကသတိပေးလိုက်ပါတယ်။ဒီညီညီနဲ့ထင်းထင်းထင်းထင်းပြုမှုကြဖို့လဲဝန်ကြီးချုပ်ကရုပ်မြင်သံကြားကနေမနေ့တုန်းကပဲတိုက်တွန်းလိုက်တာပါ။သူတို့လုံးဆိုဖို့ကြိုးပမ်းနေကြတဲ့အယူဆပြင်းထန်သူအစ္စလမ်ဝါဒီဆန္ဒပြသူတွေရဲ့စကားတွေကိုနားမယောင်ကြဖို့ ဒါဟာအစ္စလမ်ဝါဒီအတွက်ကောင်းတဲ့လူရမဟုတ်တယ်လို့ခရစ်ယာန်မျိုးသမီးကိုလွတ်ပြေးကိုဆုံးဖြတ်ခဲ့တဲ့တရားသူကြီးတွေကိုတပ်ဖြတ်ဖို့စီဥစည်းချုပ်ကိုစစ်သားတွေကပုံကန်ရဖို့တွေးထုတ်လှုံ့ဆော်မှုတွေဟာတိုင်းပြည်ကိုဖျက်ဆီးတဲ့လူရဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်မနေ့ကထွက်ပေါ်လာခဲ့ပြီးနောက်မှာပဲအစ္စလမ်ယူဝါဒဆွဲပြင်းထန်သူလူအုပ်ကြီးတွေလမ်းပေါ်ထွက်ဆန္ဒပြတာတွေကြုံရတယ်လို့လမ်းတွေကိုပိတ်ဆို့တားဆီးတာတွေလုပ်ခဲ့ကြတာပါ။တဲ့53နှစ်အရွယ်ခရီးယံဘာသာဝင်အမျိုးသမီးအစီယာဘီဘီကိုလွတ်ပေးဖို့တရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာတော့တရားသူကြီးတွေလုံခြုံရေးအတွက်လည်းတိုးမြင့်ပေးထားပါတယ်။ပန်ချက်ပြည်နယ်မှာအလွတ်လုံနေစဉ်မွတ်စလင်အမျိုးသမီးတချို့နဲ့စကားများရမှာအစ္စလမ်ဘာသာဝင်တွေထွတ်မြတ်ထားတဲ့တမန်တော်မိုဟာမက်ကိုပုတ်ခတ်တဲ့အုံလုံးတွေပြောဆိုခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့ခရီးယံဘာသာဝင်အမျိုးသမီးကိုလွန်ခဲ့တဲ့၈နှစ်ကလေးကအပြစ်ပေးအရေးယူထားတာလည်းဖြစ်ပါတယ်။
internet ကိုတင်းတင်းကြပ်ကြပ်ကန့်သက်ထိ ंछ ုပ်တဲ့နီလန်တွေကိုတရုတ်အစိုးရကကမ္ဘာတဝန်းနိုင်ငံတွေကိုတင်ပို့နေပြီးသဘောထားကွဲပြားမှုတွေနဲ့သတင်းအချက်လက်တွေကိုထိ ंछ ုပ်ပြီးအာဏာမြဲစေရေးအတွက်ဒီနီလန်တွေကိုအသုံးပြုနေကြတယ်လို့ American ခြေဆိုင် Freedom House အဖွဲ့ကပြောဆိုလိုက်ပါတယ် Digital အာဏာရှင်ဝါဒလို့ Freedom House အဖွဲ့ကြီးကသုံးနှုန်းပြီးဒီမိုကရေစီဝါဒအခြေခံနဲ့အုပ်ချုပ်မှုစနစ်အပေါ်မှာချင်းချောက်လာတာနဲ့အတူကမ္ဘာတစ်လုံးအင်တာနက်လွတ်လပ်မှုဟာဆိုရင်အခု2018ခုနှစ်မှာလဲ၈နှစ်ဇက်တိုက်ကြာဆင်းနေတယ်လို့မနေ့ဗုဒ္ဓနေ့ထုတ်နှစ်ပတ်လည်အစီအခံစာမှာဖော်ပြပါတယ်။ဆောင်ကြည့်ခဲ့တဲ့နိုင်ငံပေါင်း65နိုင်ငံတဲက36နိုင်ငံတို့ရဲ့အင်တာနက်အွန်လိုင်းပေါ်ကအချက်လက်စီမံခန့်ခွဲမှုအပေါ်တရုတ်ဘက်ကကူညီပေးခဲ့ပြီးဒီနိုင်ငံအများအပြားကိုအင်တာနက်ဆောင်ကြည့်တဲ့ပစ္စည်းကိရိယာတွေပေးခဲ့တယ်လို့လဲ Freedom House ကပြောဆိုထားပါတယ်။အစိုးရအများအပြားကတော့သတင်းထုတွေကိုတိုက်ဖြတ်ရေးဆိုတဲ့ခေါင်းစဉ်အောက်ကနေအင်တာနက်အသုံးပြုခွင့်နဲ့သတင်းအချက်လက်တွေကိုတားမြစ်ကန့်သတ်မဲ့ဥပဒေသစ်တွေပြဋ္ဌာန်းခဲ့တာဒါမှမဟုတ်လည်းဥပဒေသစ်တွေအစိုးပြုထားကြတယ်လို့လည်းအစိုးရခန်းစာမှာဖော်ပြပါတယ်။အမေရိကန်နိုင်ငံတွင်းကအင်တာနက်ဝန်ဆောင်မှုပေးတဲ့လုပ်ငန်းကြီးတွေအနေနဲ့အင်တာနက်အရှိန်နှုန်းမြန်နာနှေးကွေးတာလူမျိုးကိုမလုတ်ဖို့အင်တာနက်အရှိန်နှုန်းကိုဒန်းတူရှိစေဖို့သတ်မှတ်ထားတဲ့ net neutrality ဥပဒေတွေကိုပြင်ဆင်ဖို့ကြိုးစားနေတဲ့အပေါ်မှာလဲဆိုရင်လည်းအကြောင်း Freedom House ရဲ့အစီအခံစာမှာဖော်ပြထားပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1683ညไดโทมิเตอร์19กิโลเฮิรตซ์15565เนี่ยไดโทมิเตอร์25กิโลเฮิรตซ์11965ด้วยกันนี่ก็ทุ่นเล่นไปได้ครับเนี่ย
ยูอเมริกันแทนမြန်မာပိုင်းစီစဉ်ရဲ့ကြာသာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကိုလွန်ဝင်ရဖို့ကြိုးစားသူအများပြပါဝင်အမေရိကတိုက်အလဲပိုင်းကရွှေပြောင်းဝင်ရောက်သူလူအုပ်ကြီးကိုအမေရိကန်နိုင်ငံနဲ့ဝင်မလာနိုင်အောင်မက္ကဆီကိုနဲ့နေဆက်ကိုတပ်ဖွဲ့ဝင်1000ကျော်လောက်ထိဆေးလုကောင်းဆေးလုသွားမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်လူစုတွေနဲ့ရာဇဝတ်ကိုင်းတွေပါဝင်တယ်လို့အစိုးရကပြောဆိုထားတဲ့သမ္မတထရန့်ကတော့အန်ဒီယားကြီးမားတဲ့လူအကြီးဖြစ်နေလဲထပ်မံပြောဆိုခဲ့တာပါဒါပေမဲ့လည်းရွှေပြောင်းဝင်ရောက်သူတွေကတချို့ကတော့သူတို့ကလူစုတွေမဟုတ်တဲ့အကြောင်းနဲ့ရေရိုသာသာဘဝရည်ရည်အတွက်ထွက်ခွာလာကြတာဖြစ်တဲ့အကြောင်းပြောဆိုထားကြပါတယ်သမ္မတထရန့်ကဆေးလုဖို့ပြောနေတဲ့ကိန်းကနေကတတလောပင်ကိုစစ်ထားတဲ့ချုပ်ကနေဆက်ကိုဆေးလုထားတဲ့စစ်သည် 9200 လောက်နဲ့ကာကွယ်ရေးအရင်တပ်ဖွဲ့ဝင် 2100 ထက်အဆောက်အအုံများစွာပုံများနေတာပါနေဆက်မှာလက်ရှိတာဝန်ပေးထားတဲ့တပ်ဖွဲ့ဝင်တွေကိုအကူအညီပေးဖို့နောက်ထပ်တပ်ဖွဲ့ဝင်အရင် 2000 လောက်အသင့်ပြင်ထားတဲ့အကြောင်းလဲကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေက VOA ကိုပြောပါတယ်သမ္မတထရန့်ပြောတဲ့ပမာဏလောက်သာနေဆက်ကိုဆေးလုခဲ့မယ်ဆိုရင်တော့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်ဝါရီတွေကိုတက်ခတ်ဖို့အမေရိကန်ကအာဖဂန်နိုင်ငံမှာဆေးလုထားတဲ့တပ်ဖွဲ့ဝင်အင်အား14000ထက်တောင်ပုံများနေမှာဖြစ်ပါတယ်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကတော့စစ်ပတ်ဆိုင်ရာတာဝန်ထမ်းဆောင်နေတဲ့သူတွေကိုနေဆက်လုံခြုံရေးအတွက်ဆေးလုမှာမဟုတ်တဲ့အကြောင်းပင်ကွန်စစ်ဌာနချုပ်မှာမနေ့ကကပဲပြောဆိုသွားခဲ့ပါတယ်
ကနေဒါနိုင်ငံတွင်တရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုနှစ်စဉ်လူ1000အထိတိုးပြီးပြန်ပို့ဖို့ကနေဒါနယ်စပ်ရေးရာဌာနကစီစဉ်နေပါတယ်။ဒုက္ခသည်နဲ့နိုင်ငံရေးခလုံးခွင့်မရသူတွေအပြင်နိုင်ငံလုံခြုံရေးကိုချင်းချောက်မှုအဖြစ်အနာပိုင်တို့ဘက်ကယူဆခံရသူတွေလည်းပါဝင်မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားတဲ့နိုင်ငံတစ်ခုဖြစ်တဲ့ကနေဒါနိုင်ငံအနေနဲ့ရွှေပြောင်းအခြေချသူတွေနိုင်ငံရေးခလုံးခွင့်ရလိုသူအများအပြားကိုနှစ်ပေါင်းများစွာလက်ခံခဲ့ကြောင်းနိုင်ငံကိုလာကြတဲ့သူတွေအနေနဲ့လည်းနိုင်ငံရဲ့ဥပဒေနဲ့လှုပ်ထုံးလုံနည်းတွေကိုလိုက်နာဖို့မျှော်လင့်ကြောင်းနေဆက်ရေးရဌာနရဲ့ပြောခွင့်ရကနိုင်ငံပိုင် Canadian Broadcasting Corporation ကိုပြောဆိုခဲ့ပါတယ်။နေရာရင်းပြန်ပို့မဲ့စီးရင်မှာရွှေပြောင်းဝင်ရောက်သူ 18,000 လောက်ရှိနေပြီးအဲ့ဒီထဲက 9,300 တို့ကတော့တရားဥပဒေနဲ့ညှိစွန်းနေသူတွေဖြစ်ပါတယ်။အဆောင်အချက်မရှိတဲ့ American နေဆက်ကိုဖျက်ပြီးကနေဒါနိုင်ငံတဲကိုနိုင်ငံရေးခလုံးခွင့်ရှောက်ထားလိုသူတွေ ဝင်လာတာကလည်းပြဿနာတစ်ခုဖြစ်တယ်လို့အတိုက်အခံကွန်ဆာဗေးတစ်တွေကပြောကြပါတယ်။ကနေဒါအစိုးရဘက်ကဒီကိစ္စကိုအရေးတယူလို့တာမရှိသလိုအစီအစဉ်လည်းမရှိဘူးဆိုပြီးတော့ဝေဖန်ကြပါတယ်ရှင်။
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့ကဂျူးဖျားကျောင်းမှာလူ၁၁ယောက်ကိုပြစ်ခတ်တပ်ဖြတ်မှုနဲ့ဆွဆွဲခံထားသူကိုဒီနေ့ပြည်ထောင်စုတရားရုံးတစ်ခုမှာရုံးထုတ်ဖို့စီစဉ်ထားပြီးလူသတ်မှုမော်ဒီစိတ်နဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း40လင်းမှုနဲ့တရားစွဲလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။အသက်46နှစ်အရွယ်ရောဘတ်ဘာဝါစ်ကိုတော့အောက်တိုဘာ29ရက်နေ့က Tree of Life ဂျူးဖျားကျောင်းမှာပြစ်ခတ်မှုတွေခေါင်းသမားရေးအဖွဲ့ကမနေ့တုန်းကပဲဆွဲချက်တင်ထားတာပါ။ခေါင်းသမားရေးအဖွဲ့ရဲ့ဆွဲချက်ကိုရှင်းနေရွေးချက်ဆက်ရှင်ကြီးညာရမှာတော့ဆွဆွဲထားတဲ့ကျူးလွန်မှုတွေကနားမနေလိုင်းလောက်တဲ့မိစ္ဆာလုပ်ရဖြစ်တယ်လို့တိုက်ပြည်ရဲ့စန်တန်မိုးတွေနဲ့လည်းဆန့်ကျင်နေတဲ့အကြောင်းပြောဆိုထားပါတယ်။
ယူကရိန်းနိုင်ငံကထိတ်တန့်ခေါင်းဆောင်တွေအပါအဝင်လူပေါင်း322ယောက်ရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေပိုင်ဆိုင်တဲ့ကုမ္ပဏီ68ခုကိုရုရှားကဗန်နာရေးဆိုင်ရာပိတ်ဆို့တန်ခတ်မှုချမှတ်ပါတယ်။တန်ခတ်မှုချမှတ်လိုက်တဲ့ပုဂ္ဂိုလ်စင်းမှာတော့သမ္မတပီထရိုပိုရိုရှန်ကိုရဲ့သားဖြစ်သူအိုလက်စီပြည်ထောင်ဝန်ကြီးအာဆန်အဘိုက်နော့လုံခြုံရေးဌာနအကြီးအကဲဒုတိယဝန်ကြီးချုပ်တို့အပြင်ဝန်ကြီးချုပ်ဟောင်းယူလီယာတိုင်မိုရှန်ကိုတို့လည်းပါဝင်ကြပါတယ်ရှင်။
ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကောင်းလင်းနဲ့မှတင်ပြထိုက်တော့ကပြောပြပေးခဲ့တာပါ VOA ကလည်းခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာထုတ်လင်းချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံကိုပေးထတဲ့ကုန်သွယ်ရေးဆိုင်ရာအခွင့်အရေးတွေရုတ်သိမ်းမသိမ်း EU ဥရောပတံတမကကလာမယ့်6လနောက်ပိုင်းမှာဆုံးမြတ်ချက်ချနိုင်တဲ့အကြောင်းကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဌာနထိပ်တန်းအရာရှိသူဦးက VOA ကိုပြောပါရယ် UNFCCI ကုန်သွယ်ဆက်မှုအသင်းချုပ်ကတာဝန်ရှိသူကတော့ EU ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့ချိန်ချမှုတွေဟာမြန်မာနိုင်ငံအနေနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရက်ပြီးတော့အလုပ်အကိုင်တွေဖန်နေနိုင်အောင်လုပ်ကိုင်ဖို့လိုနေပြီဆိုတာကိုသတိပေးလိုက်တာလို့ဆိုပါရယ်ကိုသိန်းထိုင်ဦးကသတင်းပေးပို့ထားပါရယ်ရှင်
အော်ဒိုဘလာ28ရက်နေ့ကနေ30ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ EU ဥရောပကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့စိုးရိမ်စရာကုလသမဂ္ဂရဲ့အစီရင်ခံစာတွေကြောင့်စီစစ်လေ့လာဖို့သွားရောက်တဲ့ခီးစဉ်ဖြစ်တဲ့အကြောင်းဥရောပကော်မရှင်ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းဝန်ကြီးဌာနတော်များများကိုတွေ့ဆုံပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အပြစ်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိရေးလူသားမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေအပေါ်နိုင်ငံတကာစုံစမ်းရေးကိစ္စတွေမှာမြန်မာနိုင်ငံဘက်ကထောက်ခံပံ့ပိုးပေးဖို့နဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီတွေပေးနိုင်မှုကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းဥရောပကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေ EU ဘက်ကရုပ်သိမ်းမဲ့ဆိုရင်မြန်မာနိုင်ငံအတွင်းထဲချုပ်လုပ်ငန်းတွေမှာအဓိကလုပ်ကိုင်နေတဲ့လူသမားတွေတိုင်းနဲ့ချီလုပ်ကိုင်တွေဆုံးရှုံးနိုင်နေဆိုပြီးလုပ်ငန်းရှင်တွေနဲ့လုပ်သမားကိုစားပြုအဖွဲ့တွေကလည်းကန့်ကွက်နေကြပါလေမြန်မာနိုင်ငံကုန်သွယ်ရေးများနဲ့ဆက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုဥက္ကဋ္ဌဒေါက်တာမောင်လေးကတော့မြန်မာနိုင်ငံအနေနဲ့ရေးရှိကုဘသားကိုယက်တည်နိုင်တဲ့အလုပ်ကိုင်တွေဖန်တီးနိုင်တဲ့အနေအထားတွေရှိဖို့လိုပြီးဆိုတာကိုအခြေအနေတွေကညွှန်ပြနေတယ်လို့ဆိုပါတယ
်မြန်မာနိုင်ငံဟာထူးခြားတဲ့ဟာပါဒီနှစ်ပေါင်း90ဟာနေမှာတစ်ဖြစ်အခြေအနေရဲ့ကိုဘက်စုံပြောင်းလဲလာဒီတနိုင်ငံဟိုလောက်ရှိပါတယ်ရိုးစာကိုဒီနှိကင်လဲတဲ့ပေါ်နေမွေနဲ့တေကကစားသူတို့ပဲကစားလိုက်တဲ့အချိန်မှာပြန်ပြီးမွေပြန်မျိုးခံမဲ့အခြေအနေမျိုးမြန်မာနိုင်ငံရဲ့သွားတဲ့ဒီမြန်မာပြည်လမ်းကြောင်းနဲ့ဒီမိုကရေစီလမ်းကြောင်းကိုတွေ့ဖြီသွားနိုင်အောင်လို့ဓာမျိုးတွေနဲ့သူတို့လုပ်ပြီးတော့ချင်းချောက်ပြီးတော့လုပ်ကင်နိုင်လာတာရှိပါတယ်ဟုတ်ဒါလေးတွေကသူတို့ဘောမှာပဲမှုတည်ပါတယ်တခုတော့ရှိတာပေါ့အင်္ဂလိပ်ကဒါတက်လှမ်းနိုင်သူဖြစ်ပါတယ်ကိုခြေတော့ပုံမှာကိုရက်တည်ပြီးတော့ကိုနိုင်ငံနဲ့ကိုလူမျိုးကဒီနိုင်ငံတော်ကဖြည့်ဆော့မှုတွေကိုပေးပြီးတော့ဟိုမြန်မာနိုင်ငံရဲ့ထုတ်ကုန်တွေကိုရှင်းပြနိုင်စောရှိအောင်တော့လှုပ်လာဖို့လိုလိမ့်မယ်ဆိုတော့အဖြစ်မြင်လာပါတယ်တစ်ပတ်သားအောင်အားမကိုပဲနဲ့လှုပ်ဖို့လိုလာပါတယ
်အော်တိုဘာလ30ရက်နေ့ကနေပြည်တော်မှာမြန်မာနိုင်ငံအစိုးရကိုယ်စားလှယ်တွေနဲ့EU ကိုယ်စားလှယ်အဖွဲ့တို့တည်ဆုံတဲ့အချိန်မြန်မာအစိုးရကိုယ်စားလှယ်တွေဘက်ကဥရောပသမဂ္ဂကပေးထားတဲ့ကုန်သွယ်ဆိုင်ရာအခွင့်အရေးတွေရုပ်သိမ်းမဲ့ဆိုရင်ဖြစ်လာနိုင်တဲ့အကျိုးဆက်နဲ့ထိခိုက်နစ်နာမှုအခြေအနေတွေကိုဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ဆိုင်ရာအထူးအခွင့်အရေးတွေ EU ဘက်ကရုပ်သိမ်းမသိမ်းဒါမဲ့6လနောက်ပိုင်းမှာဆုံးဖြတ်နိုင်တယ်လို့မြန်မာနိုင်ငံကိုလာရောက်တဲ့စောင့်ကြည့်ကိုယ်စားလှယ်အဖွဲ့ကဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံခြားရေးဝန်ကြီးဌာနပြည်ပဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်ဤက VOE ကိုပြောပါတယ်ဆွေးနွေးချက်တွေပေါ်အခြေခံပြီးမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေ EU ဘက်က ရုပ်သိမ်းမလားမရုပ်သိမ်းဘူးလားလားလာနဲ့ပတ်သက်လို့တော့သူကတော့မရုပ်သိမ်းဘူးလို့ကောင်းမြင်မျှော်လင့်တဲ့အကြောင်းညွှန်ကြားမှုချုပ်ဦးချန်ကြီးက VOA ကိုပြောဆိုပါရယ်ခင်ဗျာ
ကိုသိန်းထိုင်ဦးသတင်းပေးဖို့တော်တာပါ VOA ကနေချရာရီနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကြားဖြတ်ရွေးကောက်ပွဲပြင်ဆင်မှုသတင်းတွေဖတ်ဆက်ရအောင်ပါမကြခင်ကျင်းပတော့မယ့်ကြဖြာရွေးကောက်ပွဲအတွက်အသင့်ပြင်ဆင်နေပြီဖြစ်ကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူကပြောဆိုလိုက်ပြီးလက်နက်ကိုင်အဖွဲ့တွေကဖိအားပေးတာတွေရှိမှာကိုဆိုရင်ခဲ့တဲ့ရှမ်းပြည်နယ်လဲချာမဲဆန္ဒနယ်တွေမှာလည်းအေးအေးချမ်းချမ်းပဲရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့လာမယ့်3ရက်နေ့စနေနေ့မှာ2018ခုနှစ်အတွက်ကြဖြာရွေးကောက်ပွဲကိုတိုင်းဒေသကြီးနဲ့ပြည်နယ်6ခုမှာလွတ်တော်အသီးသီးကလစ်လက်နေရာ73နေရာအတွက်ကျင်းပမှာဖြစ်ပါတယ်ပြည်တော်စုရွေးကောက်ပွဲကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးမြင့်နိုင်ကရွေးကောက်ပွဲအတွက်နေရာအတော်များများမှာအသင့်ဖြစ်နေကြောင်းအခုလိုပြောပါတယ
်ပြင်ဆင်နေပါတယ်တချို့နေရာလည်းပြည်ရတယ်ဟုတ်ကဲ့အခက်အခဲရမရှိအောင်မြတ်ဘာမှကြီးကြီးအခက်အခဲမရှိပါတော့အားလုံးအဆင်ပြေပါလေအဆင်ပြေတယ်ဟုတ်ကဲ့
ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကမြို့နယ်တချို့မှာမဲဆွယ်စည်းရုံးတဲ့ဆိုင်းပုတ်တွေဖြစ်စည်းတာမျိုးတွေရှိခဲ့ပေမဲ့ညှိနှိုင်းလို့မရတဲ့ပြဿနာမျိုးတွေရှိခဲ့ကြောင်းဦးမြင့်နိုင်ကဆက်ပြောပါတယ်
အဲ့လိုဖြစ်တာလေးတွေဗာလေးတွေကတော့ဒါတော့ရှိတတ်တဲ့သဘောပါပဲနော်။ဒါလေးအသေးကျင်းလို့ရှိတယ်အဲ့ဒါလေးကတော့ကျွန်တော်ဆိုတိုင်မလာပါဘူးလို့ရဲရဲပိုင်နေမှုကအခန်းဆက်တော့အခန်းဆက်တော့ဆိုတော့ရဲရဲပိုင်နေပြမှုလေးပေါ့။သူကရဲရဲစုံနဲ့ဆိုစိတ်ပြီးဟောဖြစ်ကြမှာပါနော်။သူဘာမှတိတ်ညှိနှိုင်းမရတဲ့အခက်အခဲတွေမရှိအောင်ညောက်ခဲ့
။စတင်ဘာလအတွင်းကလည်းရှမ်းပြည်နယ်အတွင်းကလက်နက်ကိုင်အဖွဲ့တွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေကိုဖိအားပေးတာမျိုးမလုပ်ဖို့အတွက်ကြားပြူခေါ်ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီကတောင်းဆိုတာတွေရှိခဲ့ပါတဲ့။လောလောဆယ်မှာတော့ရှမ်းပြည်နယ်လဲချမြို့နယ်မှာကျင်းပမဲ့ရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့တွေပါဝင်တာမတွေ့ရကြောင်းလဲချမြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဦးဆိုင်ကျော်စီရကပြောပါတယ
်ပုံမှန်ပါပဲခမရသူ့ပါတီကိုပါစီယုံလေးဆင်းကြပါတယ်မြို့တွေမှာကားတွေနဲ့ဒီတန်းလက်လဲချတယ်ပေါ့နော်ဒီဒေတာမှာကျွန်တော်တို့ RCSF ထိန်းချုပ်နေပြီဖြစ်နေတာ哦သူတို့ဝန်ရောက်ဆုတ်ဖက်တာတခုခုကျွန်တော်တို့မကြားရပါဘူးဒီလိုစီဖွဲ့တယ်လဲဒါပုံမှန်ပါပဲသူတို့အားမမပြောပါဘူး
ရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းကတာဝန်ရှိသူကလည်းနေမြေအခြေအနေဟာအေးအေးချမ်းချမ်းရှိပြီးမဲယုံတွေကိုလည်းအစဉ်အသင့်ပြင်ဆင်ထားပြီးဖြစ်ကြောင်းပြောပါတယ်။လက်ရှိကျင်းပမဲ့2018ခုနှစ်ကြားပြတ်ရွေးကောက်ပွဲဟာ2020မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲရဲ့အကျိုးဖြစ်တာကြောင့်ပြည်သူဆန္ဒသဘောထားခံမနိုင်ဖို့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ပြင်ဆင်တာတွေလုပ်နေတယ်လို့နိုင်ငံရေးသုံးသပ်သူတွေကခန့်မှန်းထားပါတယ်။လက်ရှိကျင်းပမဲ့ရွေးကောက်ပွဲအခြေအနေပေါ်မှာတော့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောပါတယ်
။တိုင်းသားဒေသတွေမှာတော့တိုင်းသားပါတီတွေကအနိုင်ရဖို့လာလာများတယ်လို့မြင်ပါတယ်။လက်ရှိအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့ဟောဒီတိုင်းဒေသကြီးမဲဆန္ဒနယ်တွေမှာအနိုင်ရဖို့များတယ်လို့မြင်ပါတယ်။ဒါပေမဲ့စိတ်ဝင်စားစရာကောင်းတဲ့ပေါ်လေမဲဆန္ဒနယ်တချို့လည်းပဲတွေ့နေရပါတယ်။သခိုင်းတိုင်းဒေသကြီးတမူးမဲဆန္ဒနယ်နောက်ပြီးတော့ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးစိတ်ကမ်းမဲဆန္ဒနယ်အဲ့ဒီမဲဆန္ဒနယ်တွေမှာအနာရပါတီနဲ့အခြားပါတီတွေကြားအရှင်ပြိုင်မှုပြင်းထန်လိမ့်မယ်လို့ကျွန်တော်မြင်ပါတယ
်မဲဆန္ဒရှင်ပြည်သူအတော်များများဟာရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုကျဆင်းနေတာကိုလည်းတွေးမြင်ရကြောင်းနဲ့ဒါဟာဒီမိုကရေစီရအနှုတ်လက္ခဏာဆောင်နေကြောင်းလည်းဆက်ပြောပါတယ်လက်ရှိကြပြရွေးကောက်ပွဲကိုပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လဲချရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းကြံအမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်ချင်းပြည်နယ်ကမတူပီစကိုင်းပြည်နယ်ကရသေးတောင်စကိုင်းတိုင်းဒေသကြီးကတမူမကွေးတိုင်းဒေသကြီးကမင်းဘူးပဲခူးတိုင်းဒေသကြီးကအုတ်တွင်းရန်ကုန်တိုင်းဒေသကြီးကစိတ်ကမ်းနဲ့မန္တလေးတိုင်းဒေသကြီးကတပိတ်ကျင်းနဲ့ရှမ်းတိုင်းရင်းသားမဲဆန္ဒနယ်တို့မှကျင်းပမှာဖြစ်ပါတယ်လွှတ်တော်အသီးသီးကကိုစလဲနေရာ73နေရာအတွက်ပါတီ24ပါတီကကိုစလဲ62ဦးနဲ့တတိပုဂ္ဂလ9ဦးစုစုပေါင်း69ဦးတို့ပါဝင်ရှင်ပြိုင်ကြမှာလည်းဖြစ်ပါတယ်
ကြဖြာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကြိုတင်ပြင်ဆင်မှုတွေအကြောင်းကိုမိုးစောကသတင်းပေးပို့သွားတာပါရှင်အခုတော့ထိုင်းမြန်မာနယ်စပ်ဖက်ကသတင်းတပုတ်ဖက်ဆက်ရအောင်ပါမြန်မာနိုင်ငံဖက်ကကာစီနိုလောင်းကစားရုံနဲ့အတွဲမြန်နှုံးမြင့် internet line တွေကိုတရားမဝင်တွေ့တမ်းပေးတာကြောင့်ဖမ်းဆီးခံရတဲ့သူတွေထက်ကတရုတ်နိုင်ငံသားနှုတ်ထွက်ပြေးသွားခဲ့တဲ့အပေါ်ထိုင်းနိုင်ငံတပ်ခရိုင်မဲဆောက်မြို့ရဲစခန်းကအဓိကတာဝန်ရှိသူရဲအရာရှိ6ဦးအရေးယူခဲ့ပါတယ်ထိုင်းနိုင်ငံအတွင်းနိုင်ငံခြားသားတွေတရားမဝင်နေထိုင်ခြင်းမရှိအောင်ဆက်ပြီးလှုပ်ဆောင်သွားမယ်လို့အော်တိုဘာလာ30ရက်နေ့ကဘန်ကောက်မြို့လူဝင်မှုကြည်ကြရေးရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းတာဝန်ရှိသူတွေကပြောဆိုသွားပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမားကသတင်းပေးပို့ထားပါတယ်
အော်တိုဗာလာ23ရက်နေ့ကမဲဆောက်မြို့မှာတရားမဝင်လာရောက်နေထိုင်နေတဲ့တရုတ်နဲ့မြန်မာနိုင်ငံသား50ကျော်ဖမ်းဆီးခဲ့ရမှာအဲ့ဒီထဲကဆက်နှစ်ဦးဟာတရုတ်နိုင်ငံသားတွေဖြစ်နေတာပါအဲ့ဒီတရုတ်နိုင်ငံသားတွေဟာမြန်မာနိုင်ငံမြောက်ပြည်မြို့မှာရှိတဲ့ကက်ဆီနိုလောင်းကစားရုံတွေအပါအဝင်နေရာ၆နေရာကိုထိုင်းနိုင်ငံမဲဆောက်မြို့ရပ်ကွက်တစ်ခုကနေတရားမဝင်အင်တာနက်ဆက်သွယ်ပေးတဲ့ Amogo selles sesini rapibare, Erilo sesimuri loni romave, Tionangan dan uha, autovala toze yeniga, ye chokangani, trapi lumio dongeraja, yevo jo jetty chanjinta gurai, Dayan yun jaja main lama ye tobi, Dakaya mesa muga, Dusakambu bawe, ye ashing hau, Yadugani, pian sugar be, so necessary commission for be sesigare, yevo jo jo dongeragaro. ထိုင်းနိုင်ငံထဲမှာတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကင်းစင်တဲ့အထိစက်တိုက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။တရားဝင်နီးနဲ့လာကြတဲ့နိုင်ငံသားတွေလာတဲ့အခါမှာကြံ့ကြံ့မှုတွေမရှိအောင်အစဉ်ပြေချုံးမွေအောင်လှုပ်ဆောင်သွားမယ်။ဒါပေမဲ့လာတဲ့သူတွေဟာဗီဇာတက်တန်းကျော်လွန်ပြီးနေထိုင်နေကြတာတွေများတယ်။တချို့ကတော့မှုကင်းနေတဲ့ပတ်သက်နေသူတွေလည်းရှိနေတယ်။ဒါကြောင့်အရေးယူဆောင်ရွက်မှုတွ ဒီနေ့ဥပဒေနဲ့သာတရားစွဲခဲ့ပြီးတအူးကိုဘန်းဝေ၃နောင်ပေးဆောင်ဖို့အတွက်တရားရုံးကဆုံးဖြတ်ခဲ့ပါတယ်။လာဝကဥပဒေနဲ့အရေးယူခံထားရတဲ့တရုတ်နိုင်ငံသား၁၂ဦးတည်းကအသက်၃၈နှစ်အရွယ်ဆောင်းဆောင်နဲ့အသက်၂၉နှစ်အရွယ်ချောင်ယူလို့နှစ်ဦးဟာတရုတ်ရဲတပ်ဖွဲ့ကအလိုရှိနေသူတရားခံပြည်တွေဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘက်ကိုကိုးကားပြီးထိုင်းတဲ့နေမှာဖော်ပြနေပါတယ ထိုင်းတဲ့နေမှာပေါ်ပြနေပြီးခပ်ပြဲလွတ်မြောက်သွားတဲ့တရုတ်နိုင်ငံသားနှစ်ဦးဖမ်းဆီးနိုင်ဖို့အတွက်ထိုင်းစစ်တပ်နဲ့ရဲကနေဆက်တေကိုပိတ်ဆို့ရှာဖွေနေပြီလို့လဲနေဆက်အာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
တော်ရှင်များရှင်လောက်ဆုံးချိန်နေပြီးတော့ညီငယ်ချင်းဖြစ်သည့်ဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အဆိုပြုချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဆက်တိုက်ဆိုသလိုထွက်ပေါ်လာနေပါတယ်ပြည်တွင်းညီငယ်ရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အကြားတွေကြုံနေရပါလဲလက်နက်ကင်ပြပခတွေအဆုံးတက်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တ
ကိုရိုင်းပပောင်းဝင်နိုင်တဲ့သူတွေအနေနဲ့လဲအီးမေးလ်နဲ့ပဲဖြစ်ဖြစ်တန်ဖိုင်နဲ့ပဲဖြစ်ဖြစ်
လာမယ့်စနေနေ့ညကိုနိုင်တိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့နိုင်ငံတကာသတင်းဆောင်မပဲဆက်ရအောင်ပါဝါရှင်တန်ကအမေရိကန်နိုင်ငံရဲ့အာဏာချိန်ခွင်ရှာကိုအပြောင်းအလဲဖြစ်စေနိုင်တဲ့လွှတ်တော်ကြာကာလရွေးကောက်ပွဲတွေကျင်းပဖို့တပတ်တော်မလိုတော့တဲ့အချိန်မှာအမေရိကန်သမ္မတဒိုနယ်ထရမ့်ဟာသူ့ရဲ့
သမ္မတကအခုလိုမဲဆွယ်ပြီးတာကရီပပ်ဘလစ်ကန်ပါတီဝင်တွေကိုစားပြည်နယ်ရှိပြည်နယ်ကနေရာဆက်တကူမှာမဲဆွယ်စည်းရုံးရေးတွေလုပ်ခဲ့ပါတယ်။သမ္မတကအခုလိုမဲဆွယ်ပြီးတာကရီပပ်ဘလစ်ကန်တွေအနိုင်ရဖို့အထောက်အကူဖြစ်စေမလား။အမေရိကန်နိုင်ငံတွင်နိုင်ငံရေးရေးချိန်၊နိုင်ငံရေးကွယ်လှမ်းမှုတွေ၊မဲဆန္ဒရှင်တွေအတွက်ရွေးကောက်ပွဲမှာဖက်အချက်တွေကတွန်းအားပေးနေတယ်လို့ဆိုတာနဲ့ပ
ne twat le tamna trump si ga ne chi ma de a phie mu ri ya la ne ba de atal lo do twat adika pyan nya me niya re ma republican ko sle law ni thauk khan mu ya shi aw aku nyi pe nai mu twat tamna trump ha yue ka pwe ma dai ngin le ma be me se si yong yi ri sin ngai ba de
they won't give us any votes on border
tamna trump ha yue ka pwe win yue de a the ma ko dai ma paw me le tu a di no ma yue ka pwe ma me pe ja me tu ri de chu twat do maung ne ha phit de so bi lo american conservative union ogatha
It can't help but be a referendum on the president because he looms so large over our politics. He dominates every news cycle. So he's not
ပြောင်းလဲကြီးတော့မဖြစ်နိုင်ပေမဲ့ Trump ကိုဘလောက်ထောက်ခံတယ်ဆိုတာကိုပြတဲ့ရွေးကောက်ပွဲတော့ဖြစ်လာမှာပါ။ကိစ္စရဲ့အတိုင်းမှာသူကပါနေတယ်လေ။ဒါကြောင့်မလို့အခုရွေးကောက်ပွဲမှာအဓိကနေရာကနေသူမရှိပေမဲ့တမန် Trump အပေါ်မှာဘယ်လိုသဘောထားရှိကြတယ်လဲဆိုတာကိုမဲဆန္ဒရှင်တွေပြသကြရမယ့်အခြေအနေဖြစ်ပါတယ်။
သမ္မတထရမ်ကိုဝေဖန်သူတချို့ကတော့သူ့ရဲ့လေကြီးလေကျယ်ပြောဆိုမှုတွေကြောင့်အချို့ကိစ္စရတွေမှာဒေါသဖြစ်တာတွေရန်လိုမှုတွေပို့ပြီးတော့ဖြစ်စေခဲ့တယ်လို့အပြစ်တင်ကြပါတယ်။ Facebook မြို့ကရဟူဒီဘုရားရှိခိုးကြောင့်မှာဝတ်ပြုဆူတောင်းသူ12ဦးကိုတနက်နေ့ပြစ်ခတ်ခဲ့တာနဲ့ထင်ရှားတဲ့ဒီမိုကရက်ပါတီဝင်13ဦးနဲ့သတင်းမီဒီယာတခုကိုစာရေးဘုံပေးပို့ခဲ့တဲ့ Florida Pine ကလူတဦးကိုဖမ်းဆီးလိုက်ပြီးတဲ့နောက်မှာအဲ့လိုပြောခဲ့တာကြီးဖြစ်ပါတယ်။
The question we don't know is what this atmosphere in the country the last several days, how this will impact the election. One thing it has done.
ဒီကရက်နိုင်ငံအတွင်းနိုင်ငံမှာဖြစ်နေတဲ့ဒီအခြေအနေတစ်ခုကရွေးကောက်ပွဲမှာဘလောက်ရက်ခတ်မှုရှိမယ်ဆိုတာကျွန်တော်တို့မသိနိုင်ပါဘူး။တရားတော်တစ်ခုကတော့ပြဿနာတွေရဲ့အဓိကကျတဲ့အချက်ကပျောက်သွားတယ်။သမ္မတကအမေရိကန်အလဲပိုင်းကနေလူအုပ်စုလိုက်ကြီးအမေရိကန်ကိုဥတီဗီလာနေတဲ့လူဝင်မှုကိစ္စကိုအာရုံစိုက်ချင်တယ်သူအနေနဲ့ဒီကိစ္စကိုအခုအမြန်ဆုံးအာယုံဆိုင်လာအောင်ပြန်လုပ်သွားမှာပ
ါဒီမိုကရက်တွေကတော့ကျမရေးဆောင်ဆောင်မှုကိစ္စကိုပိုအလေးပေးပြီးတော့မဲဆယ်စည်းရုံးတာတွေကိုလုပ်နေပါတယ်မာတင်ဖရော့စ်ဟာတက်ကဆက်ပြည်နယ်မှာ26နှစ်ကြာလုပ်ခဲ့တဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဟောင်းဖြစ်ပါတယ
် The president is trying to make a lot of noise I think the public cares about what's happening on issues that directly affect them
နော်ဒါမျိုးစုံထွက်ပြီးချေချေလောင်လောင်ဖြစ်အောင်လုပ်နေပါတယ်လူတို့ကတော့အခုလက်ရှိရင်ဆိုင်နေရတဲ့ကိစ္စကိုပဲဂရုစိုက်တယ်လို့ထင်ပါတယ်ကျမရေးဆက်ရှင်မှုကိစ္စကဒီမိုကရက်တွေအတွက်အလွန်ရေးကြီးတယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ Republican တွေကယောဂအခန့်ရှိပြီးသားလူတွေကိုအကာအကွယ်ပေးထားတဲ့ကျမရေးဆက်ရှင်မှုအစီအစဉ်ကိုဖျက်သိမ်းတာအပါအဝင်အိုဘားမားရဲ့ကျမရေးဆက်ရှင်မှုအစီအစဉ်ကိုဖျက်သိမ်းမှုလည်းကြိုးစားနေကြပါတယ
်။နိုင်ငံရေးလေလာဆောင်ကြည့်သူတွေကတော့ Republican တွေအနေနဲ့အထက်လွှတ်တော်မှာဆက်ပြီးတော့အနိုင်ရဖို့ကသမ္မတ Trump တို့အကောင်းဆုံးမျှော်လင့်ချက်ဖြစ်တယ်လို့ပြောပါတယ်။လူမှုစစ်တမ်းတွေအရတော့လာမယ့်နိုမာ6ရက်နေ့မဲပေးတဲ့အခါမှာဒီမိုကရက်တွေအနေနဲ့အောက်လွှတ်တော်ကိုအနိုင်ရလာနိုင်ပွဲရှိတယ်ဆိုပြီးတော့ခမန်းနေကြပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတော်တာပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိ Asia Set 7 Juru ကနေတည်းရဲ့ဖန်ယူကြည့်ရှုနိုင်ကြပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါအောင်
အင်ဒိုနီးရှားနိုင်ငံချက်ကတာမျိုးတော်ကနေဒီနေ့လာနေမနေ့တုန်းကပြန်ထက်သွားပြီးသိမ့်မိချာခင်မှာပဲဂျာဗာပင်လယ်နဲ့ပြစ်ချက်သွားတဲ့ Lion Air လေယောင်းလိုက်ရဲ့အမှတ်စဉ် JT610 လေယာဉ်ပျက်စီးရေးဂျာကနေခီးစဉ်ချက်လက်မတန်းတဲ့ Black Box တစ်ခုကိုရှာဖွေတွေ့ရှိတဲ့အကြောင်းအင်ဒိုနီးရှားရေတပ်ကရင်ကုန်သမားတွေကပြောဆိုလိုက်ပါတယ်ခီးစဉ်မတန်းတဲ့ခရီးရာတွေကတစ်ခုကိုပင်လယ်ချမ်းမြေရေအောက်မှာရှာဖွေတွေ့ရှိပြီးဆက်ယူနိုင်တဲ့ဖြစ်ကြောင်းရင်ကုန်သမားတွေကဒီသကန်သတင်းတွေကိုဒီနေ့ပဲပြောဆိုလိုက်ကြတာပါမြောက်ကိုရီးယားနိုင်ငံမှာလိမ်မဲဆိုင်ရာချမ်းဖတ်မှုတွေခြေခြေပြင်းပြင်းဖြစ်ပွားနေတဲ့အကြောင်းလူ့ကွင်ရေးစောင့်ကြည့်ဖွဲ့ Human Rights Watch ကပြောဆိုလိုက်ပြီးဒီအခြေအနေကိုရပ်တန့်အောင်ချက်ချင်းအရေးယူဆောင်ရွက်ဖို့လည်းတောင်းဆိုလိုက်ပါတယ်။သုံးနှစ်ကြာလေ့လာမှုတွေအရမြောက်ကိုရီးယားမှာအမျိုးသမီးတွေပေါ်ဆန့်ကျင်ချမ်းဖတ်မှုတွေဟာတမန်ဖြစ်ရတဲ့ခုလိုဖြစ်နေတာတွေ့ရပြီးနေ့စဉ်လူမှုဘဝရဲ့ဖြစ်ရိုးဖြစ်စဉ်ကိစ္စတွေတခုလိုလက်ခံထားကြတဲ့အကြောင်းဒီနေ့ထုတ်ပြန်လိုက်တဲ့စာမျက်နှာ86မျက်နှာပါအစီရင်ခံစာမှာဖော်ပြခဲ့တာပါ။ခလုံးငွေရဖို့ကြိုးပမ်းသူအများပြပါဝင်အမေရိကတိုက်အလဲပိုင်းကရွှေပြောင်းဝင်ရောက်သူလူအကြီးကိုအမေရိကန်နိုင်ငံနဲ့ဝင်မလာနိုင်အောင်မက္ကဆီကိုနိုင်ငံနဲ့နယ်စပ်ကိုတပ်ဖွဲ့ဝင်1000ကျော်လောက်ထိဆီလီကောင်းဆီလုံးမဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်လူစုတွေနဲ့ရဲစွဲကိုင်းဝင်တွေပါဝင်တယ်လို့အစိုးရမှပြောခဲ့တဲ့သမ္မတထရန့်ကအန်ဒီယားကြီးမားတဲ့လူအကြီးဖြစ်နေလဲထပ်မံပြောဆိုသွားခဲ့တာပါAmerican ပြည်တော်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့ကဂျူပီယာကျောင်းမှာလူ7ယောက်ကိုပြစ်ခတ်တပ်ဖြတ်မှုနဲ့ဆွဆွဲခံထားရတဲ့သူကိုဒီနေ့ပြည်တော်စုတရားရုံးတရုံးမှာရုံးထုတ်ဖို့စီစဉ်ထားပြီးလူတမ်းမှုမုန်တီးစိမ်းနဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေပါဝင်အမှုပေါင်း44မှုနဲ့တရားစွဲမယ်လို့မျှော်လင့်ရပါတယ်။အသက်46နှစ်အရွယ်ရောဘတ်ပါဝါကိုတော့မနေ့တုန်းကပဲခုံတမာရီဖွဲ့ကဆွဲချက်တင်ထားတာပါ
။တရင်ချင်းချက်ကိုကောင်းလွင်ကျင်ညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fesco Volaric ဖြစ်ပါတယ်။ VOA American အတိုင်းရညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 15.53 ည၊လိုင်းဒိုမီတာ32 kHz 11.83 ည၊လိုင်းဒိုမီတာ58 kHz 9339နဲ့လိုင်းလမီတာ190 kHz 15.5တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနမလောပ
ါ This program has come to you from the Voice of America, Washington.
From Washington, this is